ရိုဟင်ဂျာမွတ်စလင်ဒုက္ခသည်အချက်အသေးနဲ့ပတ်သက်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားစီစဉ်ညှိနှိုင်းဆောင်ရွက်နေရတဲ့အမျှဒေသရင်းနိုင်ငံတစ်ခုဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံအနေနဲ့လည်းဒီကိစ္စကိုဖြေရှင်းကင်တွယ်နိုင်အောင်ဝိုင်းဝန်းကူညီဆောင်ရွက်ဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကပန်ကြားလိုက်ပါတယ်။သုံးရက်ကြာကမ္ဘောဒီးယားနိုင်ငံကြီးစဉ်အတွင်းဒီကနေ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့တွေ့ဆုံပြီးပူရဲပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားတာပါ။ Reuters သတင်းကိုအခြေခံပြီးတော့ Markin ဖြူတွေကတင်ပြထားပါတယ်။
နိုင်ငံကအာယုံဆိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်အချက်တဲကင်ရယ်ဖြည့်ရှင်းဖို့ဆောင်ရွက်တဲ့နေရာမှာဒေသရင်းနိုင်ငံတွေအနေနဲ့လည်းဝိုင်းဝန်းကူညီဆောင်ရွက်ပေးကြဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကကမ္ဘောဒီးယားနိုင်ငံကိုရောက်ရှိနေချိန်အတွင်းမှာတန်ကြားပြောဆိုလိုက်တာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိနေရပြန်နိုင်ဖို့အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရတာဝန်ရှိသူတွေအကြားညှိနှိုင်းဆောင်ရွက်နေပြီးတော့ဒီကိစ္စဖြည့်ရှင်းကင်တွေရမှာဒေသရင်းကမ္ဘောဒီးယားနိုင်ငံရဲ့အကူအညီလည်းလိုအပ်ပါတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောဆိုသွားပါတယ
်။ We have also discussed the Rohingya crisis that threatens peace and stability of our region.
Bangladesh continues to send the people who are in trouble to Rohingya ဒုက္ခသည်အချက်တဲနဲ့ပတ်သက်လို့ကျမတို့ဆွေးနွေးခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာ Rohingya တသန်းလောက်ကိုစက်ပြီးလက်ခံပေးထားပါတယ်။ဒီအထက်က9သိန်းနီးပါးလောက်ဟာတိတ်မကြခင်တုန်းကမှမြန်မာနိုင်ငံတွင်ရက်ဆက်ကြမ်းကြုတ်မှုအခြေအနေတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးလာကြသူတွေဖြစ်ပါတယ်။ဒီ Rohingya ဒုက္ခသည်တွေဘေးကင်းလုံခြုံစွာနေရပြန်နိုင်ဖို့အတွက်မြန်မာအစိုးရနဲ့ကျမတို့နှစ်ဖက်စစ်ဆန့်ညှိနှိုင်းမှုတွေဆက်လက်ဆောင်ရွက်နေတာနဲ့အမျှဝန်ကြီးချုပ်ဟွန်ဆန်အနေနဲ့လည်းဒီအကြက်တဲအတွက်အပြေရှားရမှာဝိုင်းဝန်းကူညီပံ့ပိုးပေးစေချင်ပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နဲ့ကမ္ဘောဒီးယားနိုင်ငံအကြားပူးပေါင်းဆောင်ရွက်မှုတွေတွန်းမြေရွယ်ချက်နဲ့ကမ္ဘောဒီးယားနိုင်ငံကိုရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာဟာဒီနေ့ကမ္ဘောဒီးယားဝန်ကြီးချုပ်နဲ့တွေ့ဆုံပြီးပြုလုပ်တဲ့ပူးရဲသတင်းစာရှင်းလင်းပွဲအတွင်းအခုလိုတိုက်တွန်းပြောကြားသွားခဲ့တာဖြစ်ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အတူနိုင်ငံကအကူအညီပေးရေးအဖွဲ့တွေအတွက်ဝင်တော့ဝင်ပို့ကြီးဖြစ်နေတဲ့လက်ရှိရိုဟင်ဂျာဒုက္ခသည်အချက်အတဲနဲ့ပတ်သက်ပြီးတော့ကမ္ဘောဒီးယားနိုင်ငံကလည်းမေ့လျော်မထားသလိုဒီကနေ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်နဲ့တွေ့ဆုံချိန်မှာဒီအကြောင်းကိုတိကျထားဆွေးနွေးခဲ့တယ်လို့ပြောဆိုသွားပါတယ်
။ဂျင်းကမ္ဘောဒန်ဖိတ်ခနောကာပိပိစာတက်တောင်းជាមួយនឹងជនភៀសខ្លួន
ဘင်္ဂလားဒေ့ရှ်နိုင်ငံတွေကြီးမားတဲ့ဝန်ထုပ်ဝန်ပိုးဖြစ်နေတဲ့ရိုဟင်ဂျာဒုက္ခသည်အရေးကိုကျွန်တော်တို့မေ့မထားပါဘူးလူဦးရေတန်း160ရှိနေပြီးသားဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တန်းလောက်ကိုလက်ခံပေးထားနိုင်တဲ့အပေါ်မှာကျွန်တော်တို့ဂုဏ်ယူရပါတယ
်ပြီးခဲ့တဲ့ဩဂတ်လကစလို့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းအစံဖက်ပြည်ပခါတွေနဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နေပြည်တော်ရှင်းလင်းမှုတွေအထက်မှာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတဲထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်6သိန်းကျော်ရှိတယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကပြောဆိုနေကြတာပါဒီဒုက္ခသည်တွေနေရပြန်နိုင်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအစိုးရအကြားညှိနှိုင်းဆောင်ရွက်နေပေမဲ့အခုချိန်ထိတော့တိကျသေးတဲ့အစီအစဉ်တွေမချမှတ်နိုင်ကြသေးပါဘူးကမ္ဘောဒီးယားနိုင်ငံကို3ရက်ကြာရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာဟာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့ဒီကနေ့ Peace Palace ညဉ့်ညက်ရေးခမစာမှာတွေ့ဆုံခဲ့ကြတာဖြစ်ပြီးတော့ရိုဟင်ဂျာရေးအပါအဝင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ခရီးသွားလုပ်ငန်း၊စိုက်ပျိုးရေးနဲ့နည်းပညာဆိုင်ရာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတွန်းမြင့်သွားဖို့သဘောတူညီချက်တရက်နဲ့အတူနားလည်မှုစာကြုံလွှာ၉ခုလက်မှတ်ရေးထိုးတဲ့အခမ်းအနားကိုလည်းဝန်ကြီးချုပ်နှစ်ဦးတက်ရောက်ခဲ့ကြပါတယ်။ကမ္ဘောဒီးယားကုန်သည်ကြီးများအသင်းကကြီးမှုပြီးတော့ဒီကနေ့ကျင်းပတဲ့စီးပွားရေးဆိုင်ရာဆွေးနွေးပွဲကိုလည်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်တက်ရောက်ခဲ့တယ်လို့ညနေပိုင်းမှာတော့ကမ္ဘောဒီးယားဝန်ကြီးချုပ်ကနိုင်ငံတော်ညစာစာပွဲနဲ့တက်ခင်းအခမ်းအနားဖြစ်ပါတယ်။မနက်ဖြန်အင်္ဂါနေ့မှာတော့ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကမ္ဘောဒီးယားနိုင်ငံကနေပြန်လည်ထွက်ခွာမှာဖြစ်ပါတယ်ရှင်။